ာပါခင်ဗျာဒီနေ့တည်းရဲ့ဒီလိုင်းစီစဉ်မှာတော့ဒီသတင်းသတင်းမှာကြောက်တဲ့ TV ဆန်ရအမျိုးသမီးများနေ့ထူးစီစဉ်ဖြစ်တဲ့ဒီမြန်မာနိုင်ငံကအမျိုးသမီးတွေရဲ့အခြေအနေနဲ့ပတ်သက်လို့ဆွေးနွေးသွားမှာဖြစ်ပါတယ်အိမ်တွင်းအကြမ်းဖက်မှုအိမ်မဲဆိုင်ရာစော်ကားမှုတွေပါဝင်အမျိုးသမီးတွေပေါ်မှာအနှံ့ချခံရတဲ့သတင်းတွေမှာကြခဏကြားလို့ရှိရတဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေခွင့်ရင်းနဲ့လုံခြုံမှုပဲအခြေအနေမှာရှိနေတယ်လေအမျိုးသမီးကိုကာဝယ်ဆက်ရှောက်ဖို့ဘာကြောင့်အရေးကြီးရတယ်လဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်ဆွေးနွေးဖို့အတွက်ကျွန်တော်တို့ဖိတ်ခေါ်ထားတဲ့သူတွေလည်းဒီလမ်းပေါ်မှာရောက်နေပါပြီအမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါ်စုစနာလှလှဆိုနောက်တစ်ခါအမျိုးသမီးများဖွဲ့ချုပ်မြန်မာနိုင်ငံရဲ့မူဝါဒရေးရာဦးဆောင်ဖွဲ့ဝင်လက်ဖြင့်မြန်မာအမျိုးသမီးသမဂ္ဂဥက္ကဋ္ဌလက်ဖြင့်ဒေါ်တင်းနေမျိုးနောက်ကြားမှတန်းလူညီများရေးကွန်ရက်ကဒါရိုက်တာဒေါ်မင်းစပယ်ဂျီတို့ရှိပါတယ်ဆိုတော့အရင်ဆုံးကတော့ကျွန်တော်ဒီမြန်မာအမျိုးသမီးရဲ့အခမ်းအနားနဲ့ပတ်သက်လို့ဒီဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့အမြင်တွေကိုကျွန်တော်ကြားချင်ပါတယ်ခင်ဗျာဆိုတော့ကျွန်တော်ဒေါ်စုစနာလှလှဆိုအရင်ဆွေးနွေးနေပါတယ်ကျွန်တော်ဒီနိုင်ငံရေးစီးပွားရေးလူမှုရေးစတဲ့အပိုင်းတွေမှာဒီမှာအမျိုးသမီးတွေနဲ့အခုအချိန်မှာဘလောက်ထိများနေရာယူနိုင်ပြီလို့ခင်ဗျာပြောနိုင်ပါပြီလေခင်ဗျာအရင်လက်စားရဲ့တိုးတက်မှုပဲဖြစ်ဖြစ်စွန့်ရုံမှုပဲဖြစ်ဖြစ်ပေါ့လေဘာတွေများတွေ့ရလဲခင်ဗျာ
ဟုတ်ကဲ့ဒီအမျိုးသမီးတွေပါဝင်မှုနဲ့ပတ်သက်ပြီးတော့ဒါပြောမယ်ဆိုတော့ကျမတို့အခုရှိနေတဲ့လွတ်တော်မှာတော့ဒါတိုးတက်လာတယ်လို့တော့ပြောလို့ရတာပေါ့နော်ဒီကနေ့လွတ်တော်ကတန်းမှာတော့၄ရာခိုင်နှုန်းလောက်ရှိနေတယ်အခုကျမတို့ဒီအဲ့တော့တက်တန်းမှာ70ရာခိုင်နှုန်းလောက်ထိတက်လာတဲ့တက်တာမဆတော့လောက်တော့တက်လာတယ်လို့ပြောနိုင်တယ်။သို့တော်လည်းဒီအစိုးရတိုင်းမှာပေါ့နော်ဒီထိတ်ကျန်းတာဝန်ယူမှယူမှုမှာတော့ကျမတို့ဒါတော့နည်းနည်းပို့ပြီးတော့နေသွားတယ်လို့ကျမတို့တွေ့ရတယ်။နောက်ပြီးတော့ဒီဟိုဥစားပေါ့နော်ဒီဌာနတွင်ဆိုင်ရာမှာဆိုလို့ရှိရင်လည်းဒီထိတ်ပိုင်းမှာတာဝန်ယူမှုတွေကအမျိုးသားတွေကများပြီးတော့ဒီအောက်ခြေဟိုနန်းနေမှာတော့အမျိုးသမီးတွေကများနေတယ်ဆိုတာကိုတော့တွေ့ရပါတယ်။ဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒေါက်တာနေညိုရဲ့သဘောထားလည်းသိချင်ပါတယ်ခင်ဗျာကျွန်တော်ဒီမှာအမျိုးသမီးတွေနဲ့ဒီမြန်မာနိုင်ငံရဲ့နိုင်ငံရေးပဲဖြစ်ဖြစ်စီးပွားရေးစစ်တော့တော့ဒီဟိုဆရာမဒေါ်စုစနာလှလှဆိုတာပြောတော့ပါတယ်ဒီနိုင်ငံရေးအုပ်ချုပ်ရေးပိုင်းနဲ့ပတ်သက်လို့ဆိုတော့ကျွန်တော်တို့တခြားဒီနိုင်ငံရေးစီးပွားရေးလူမှုရေးအပိုင်းတွေမှာရောမြန်မာအမျိုးသမီးတွေနဲ့ဘယ်လောက်ထိနေရာယူနိုင်တာမျိုးတွေ့ရလဲတန်းဖို့ကြာဆင်းသွားတာဟိုတိုးတက်လာတာဘလို့အပိုင်းတွေတွေ့ရလဲခင်ဗျာ
ဟုတ်ကဲ့ပါဆိုတော့ဒီနေရာမှာတော့ခုနအစိုးရပိုင်းကတော့ဒါဆရာမစုစနာပြောပြီးဆိုတော့ကျွန်မကနောက်ထပ်ကျွန်မတို့နိုင်ငံရဲ့ထူးထောင်ကြောင်းလေးသွားနေတဲ့နောက်ထပ်ကဏ္ဍတစ်ခုဖြစ်တဲ့ငြိမ်းချမ်းရေးဖြစ်စဉ်ပေါ့နော်အဲ့ဒါလေးတစ်ခုပိုင်းမှာလဲဒီအမျိုးသမီးတွေနဲ့ပါဝင်မှုပေါ့နော်ပါဝင်မှုတန်းလောက်ဒေတာတွေရှိလဲဆိုတော့ကျွန်မလည်းပြောချင်တာပေါ့လေဒီအမျိုးသမီးတွေအနေနဲ့ကတော့ဒီစီယုံလို့ဆိုရေးပိုင်းတို့နောက်ပြီးတော့မှတခြားနည်းပညာပိုင်းကူညီတဲ့အပိုင်းတွေမှာတော့ဒေသုံးတရားပါဝင်မှုတွေကဟိုတိုးတက်လာတယ်လို့ပြောလို့ရတယ်ပေါ့နော်ဆိုတော့ဟိုဒါပေမဲ့လည်းတကယ်လုပ်ငန်းအဖွဲ့တွေမှာတကယ်ဆုံးဖြတ်ချက်ချတဲ့နေရာတွေမှာတော့ပြောမှဆိုရင်အမျိုးသမီးတွေပါဝင်မှုတွေကတော့လုံးဝကိုအာဥယျာဉ်ကတော့နည်းနေတာပေါ့နော်တကယ်ဟိုဆွေးနွေးတဲ့ကဏ္ဍတွေမှာပါဖို့ပြောတဲ့နေရာမှာပေါ့နော်ဆိုတော့မှတယောက်စာနှစ်ယောက်စာပါတာရှိတယ်နောက်တစ်ခုကျမထောက်ပြချင်တာဒါအမျိုးသမီးတွေလုံခြုံရေးနဲ့လည်းသက်ဆိုင်တဲ့ခါကျတော့ဒီကျမတို့ခေါ်တဲ့ GMC တို့ဘာတို့မှာပေါ့နော်ဒီ Drug Monitoring ဆိုတဲ့နေရာတွေမှာဒါပြောမှဆိုလို့ရှိရင်တိုင်းသားလက်နက်ကိုင်အင်အားစုဆိုင်ထူထားတဲ့ဖွဲ့တွေနောက်တော့အစိုးရတက္ကသိုလ်ကနောက်တက်မတော်တက္ကသိုလ်ပေါ့နော်ဒီလိုမျိုးစုဖွဲ့ထားတာတွေရှိတယ်ပြီးတော့ပြည်နယ်လိုက်ဖွဲ့ထားတာတွေရှိတယ်ဒီလိုနေရာတွေမှာကြည့်မယ်ဆိုလို့ရှိရင်လည်းတကယ်စုဖွဲ့မှုမှာအမျိုးသမီးတွေပါမှုကပြောမှဆို2ယောက်3ယောက်သို့မဟုတ်1ယောက်သို့မဟုတ်လုံးဝမပါတဲ့နေသားပေါ့နော်ဒီလိုပုံစံမျိုးတွေကတော့ဟိုရှိနေတဲ့ပုံစံမျိုးတော့ရှိတယ်ပါတင်းတလောက်တော့ပါလာတဲ့နေသားတွေအပေါ်မှာတော့ကျမတို့အနေနဲ့တော့အတိမပြုတယ်သို့တော်လည်းပဲဒီပါဝင်နေတဲ့အမျိုးသမီးတွေကပါယုံပါတာမဟုတ်ဘဲနဲ့တကယ်ဟိုပြောဆိုဆွေးနွေးနိုင်တဲ့နေရာမျိုးဆုံးမချက်ချတဲ့နေရာမှာဒီပါဝင်တဲ့ပုံစံမျိုးလေးတွေကိုတော့ပို့ပြီးတော့မှတော့အာဖြစ်စေချင်တာပေါ့နော်ဆိုတော့နောက်တစ်ခုကကြတော့ဒီဘာရေးပိုင်းမှာပြောမယ်ဆိုလို့ရှိရင်ကျမတို့တွေကအဓိကပါထောက်ပြလဲဆိုတော့ဒီစုဦးတင်ထွင်စီးပွားရေးအမျိုးသမီးလုပ်ငန်းရှင်တွေအများကြီးထွက်လာဖို့တွေကိုကျမတို့မျှော်လင့်ထားတာရှိတယ်။နောက်ပြီးတဲ့အခါကျတော့လို့ရှိရင်အထူးသဖြင့်တော့ဒီအသေးစားရောလက်စားလုပ်ငန်းပိုင်းတွေမှာပေါ့နော်။ဒါတချို့လည်းပဲရှိပါတယ်အခုအမျိုးသမီးတချို့လည်းထွက်လာတာတွေရှိတယ်။ဒါပေမဲ့လည်းပဲတကယ်တနိုင်တယ်လို့အတိုင်းအတာနဲ့ပြောမယ်ဆိုလို့ရှိရင်တော့အမျိုးသမီးတွေကဒီလိုမျိုးစီးပွားရေးအရာပါဝင်လာနိုင်ဖို့အတွက်ကတော်တော်လေးအခက်ခဲဆက်ပြီးတော့မှရှိနေတာပေါ့နော်သူတို့မှအစားအစာရှိတယ်တကယ်လည်းရုပ်ရည်ကိုင်လေးရှိတယ်တကယ်လည်းပါဝင်ခြင်းနဲ့ဆန္ဒရှိပေမဲ့လည်းခုနလိုမျိုးပေါ့ငွေသာပတ်သက်ပြီးတော့မှတမန်ငွေချေးတဲ့နေရာမှာအကန့်အသတ်တွေရှိနေတာအထူးသဖြင့်ပိုင်ဆိုင်မှုတွေပြားမဲ့နေတာမျိုးဆိုမျိုးသမီးတွေပိုင်ဆိုင်မှုတွေများစွာပြနိုင်ပေါ့နော်ဒါဆိုပိုင်ဆိုင်မှုတွေများစွာအမျိုးသားရဲ့နာမည်နဲ့ပဲ ပိုင်ဆိုင်လာတာတွေရှိတဲ့ခါကြတော့လေနောက်ပြီးတော့မှချင်းကိုချိတော့မယ်ဆိုရင်လည်းဒါရက်ကွက်ကထောက်ခံမှုတွေနောက်ပြီးတော့အတီးတီးပေါ်တော့ထောက်ခံမှုတွေလိုတယ်ဆိုဒီလိုများမှလည်းအမျိုးသမီးတွေတကယ်စုပ်ဦးချင်းချင်တော့မယ်ဆိုသူတို့ကဘယ်သူကထောက်ခံပေးမှာလဲပေါ့ဆိုဒီလိုပုံစံမျိုးတွေကအစားအများကြီးအကန့်အသတ်တွေရှိနေသေးတယ်ဆိုတော့ကျွန်တော်တို့တွေ့ရတယ်ဆိုတော့ဒီပိုင်းမှာလည်းဒါကတော့ဆက်ပြီးတော့မှထောက်ပြသွားမယ်ပိုင်းလို့ကျွန်မမြင်တာပေါ့နော
်ဒါ
လူမှုရေးကဏ္ဍတွေမှာပြောမယ်ဆိုလို့ရှိရင်လည်းပဲအများကြီးတော့ဟိုပါပေါ့ဘယ်လိုခေါ်မလဲတကယ်ရှိရစေအယူအဆတွေထုံတက်စင်လာတွေယဉ်ကျေးမှုတွေကတော့မျိုးသမီးတွေရဲ့ဥစ္စာမှုကဏ္ဍရက်ရွာမှာအစလူအများလေးစားခံရတဲ့နေရာမျိုးတွေမှာရောက်လာပေါ်တော့အများကြီးအကန့်အသတ်ရှိနေသေးတယ်။ရောက်လာတဲ့သူတွေကလည်းပဲဒါအနေချင်းတော့ရှိနေမှာပေါ့ဒါလည်းဟိုဘယ်လိုပြောမလဲဆိုလို့ရှိရင်နံပါတ်ရပေါ်ပြလို့ရနိုင်တဲ့ပုံစံမျိုးတော့မရှိနေသေးတဲ့အနေအထားလို့ကျွန်မအနေနဲ့တော့ပြောချင်ပါတယ
်။ Okay ဆိုတော့တော်မေးစပယ်ကြီးရဲ့သဘောထားကိုလည်းကျွန်တော်ဒီမြန်မာနိုင်ငံမှာအမျိုးသမီးတွေရဲ့ဒီနိုင်ငံရေးစီးပွားရေးလူမှုရေးကဏ္ဍတွေမှာဘယ်လောက်ထိနေရာယူနိုင်ပြီလို့များပြောနိုင်လဲခင်ဗျာ
။ဟုတ်ကဲ့ပါကျွန်မကတော့ကောင်းလာလေးနဲ့စကြောင်းပဲပေါ့နော်။တကယ်တမ်းကကျွန်တော်တို့ကအမျိုးသမီးတွေအဲဒီမှာထူးခြားချက်နဲ့ပြီးတော့တကယ်လေကောင်းကောင်းနိုင်တဲ့အမျိုးသမီးတွေအများကြီးပါ။အခုဒီအဲပြီးခဲ့တဲ့ဒီနှစ်ပေါ့နော်။အဲတိကျပြောရမယ်ဆိုတော့9နှစ်တော့6နှစ်တန်းအတွင်းမှာထူးခြားချက်နဲ့တဲ့အမျိုးသမီးတွေကဘာကအသိနဲ့တွေ့တဲ့အမျိုးသမီးတွေဟိုမြန်မာနိုင်ငံကနေအများကြီးပဲကျွန်တော်တို့ပေါ်ထွက်လာတာကိုသိရပါတယ်။ဒါပေမဲ့ဘန်းလင်းကြောင်းတာကအဲ့လိုကဘာကတော့အတိမတ်ပြရတဲ့ဆက်မြတ်တဲ့အမျိုးသမီးတွေအယူဆရှိတဲ့အမျိုးသမီးတွေကဒီဘဲမှာကြတော့တိတ်ပြီးအတိမတ်ပြမခံရတာ၊နေရာပေးခြင်းမခံရတာပဲပေါ့နော်။အဲ့တော့ဟိုဌာနအလိုက်ကတော့ခုနကမဆေဆန်းမာရောမတိဗင်ညိုရောတော်လေးပြောသွားပြီးပြီဆိုတော့ဒီမှာလည်းအဲသူတို့အပိုင်းမှာပဲပေါ့နော်ပြောရမယ်ဆိုရင်တော့တကယ်တမ်းမှာလူမှုရေးဌာနမှာပဲဖြစ်ဖြစ်စီးပွားရေးဌာနမှာပဲဖြစ်ဖြစ်နိုင်ငံရေးဌာနမှာပဲဖြစ်ဖြစ်အမျိုးသမီးတွေရဲ့ပါဝင်မှုဟာစိုးရိမ်ဆုံးရဲ့အနှစ်ပေါင်း20ဟုတ်ဆက်နေပေါ့နော်။ဒီတိုင်းပြင်မယ်ဆိုရင်တော့တိုးတက်ပြောင်းလဲမှုတွေအများကြီးတော့ရှိပါတယ်။ဒါပေမဲ့လည်းပုံပုံငယ်ငယ်လေးပြောရမယ်ဆိုရင်တော့ elite ပေါ့ elite လို့ပြောရဲကျွန်တော်တို့ဒီနောက်ခံမိသားစုနောက်ခံမိသားစုတဲ့တော့တောက်ကျင်းတဲ့အမျိုးသမီးတွေပညာတတ်တဲ့အမျိုးသမီးတွေမြို့ပေါ်မှာနေတဲ့အမျိုးသမီးတွေတောက်ပဲကျွန်တော်တို့ဒီဘယ်လိုပြောမလဲပို့ပြီးတော့နေရာရလာတာဟိုဆွေးရပြီးတော့တကယ်လက်တဲ့အသီးသီးမှာ finance ဒီနယ်ဒေတာတွေမှာအဝိနာခံထားတဲ့နေရာတွေမှာကိုယ်ဒီတာမှာခုရတာကိုဥပ္ပိဥ္စာလုပ်နေတဲ့အမျိုးသမီးတွေရဲ့အခန်းကဏ္ဍကတော့စိတ်ကြီးမစောလင်းတာကိုတွေ့ရပါတယ်။အဲ့တော့အဲ့လိုအမျိုးသမီးတွေရဲ့အခန်းကဏ္ဍတွေပေါ့နော်စောလင်းလို့သူအပ်နေသေးတာဟာဆိုရင်လည်းကျွန်တော်တို့အခုလက်ရှိမှာရှိနေသေးတဲ့အခက်အခဲအကားစီအခုလို့ပြောရမှာပါပဲရှင်
။ Okay ကျေးဇူးပါ။ဆိုတော့ဟိုတခုရှိတာဒီနေရာမှာကျွန်တော်ဟိုကျွန်မတို့အကုန်ပြန်မင်းနေတာမြန်မာနိုင်ငံမှာဒီဒီမိုကရေစီစနစ်ကိုအပြည့်အဝဟိုမကျင့်သုံးနိုင်နေတဲ့နိုင်ငံမှာနောက်အချို့ရေးစနစ်ဆိုတာလည်းဒီအစိုးရနှစ်ရက်လို့ဖြစ်နေရဆိုပြီးတော့လူတွေကပြောနေတာဆိုတော့ဒီလိုအခြေခံခွင့်ရေးတွေလုံခြုံမှုတွေဆိုတာဟိုလူတိုင်းလူလူအတွက်လည်းလိုအပ်နေတဲ့အခြေအနေမျိုးပါ။ဆိုတော့ဒီနေရာမှာဒီအမျိုးသမီးတွေအတွက်လိုအပ်ချက်ကဒီဟိုဒီရေအားလုံးအတွက်လိုအပ်နေတဲ့အချက်အမျိုးသမီးရဲ့လိုအပ်ချက်ကအမျိုးသားရဲ့အချက်ကိုပိုးပြီးကြီးမားနေရလားဆီယမတော်စုစနာအရင်ဆွေးနွေးပြပါလားခင်ဗျာ
အမှန်ပါတယ်ဟိုကျမတို့ဒီအမျိုးသမီးတွေเนาะဒီတောင်းယူရမယ်အပိုင်းဆိုလို့ရှိရင်ကျမတို့ဒီသူတို့ရဲ့ဟိုစင့်တော်တဲ့ဟိုအရေးချင်းရှိတော်များလည်းပဲเนาะတောင်းတေးချင်းမခံရတာအမျိုးသားရဲ့အချက်ပိုးပြီးတော့မှသူ့ကိုချက်မြက်မှတော်သူတို့တောင်းယူရတာအဲ့ဒါတွေကဟိုနေရာတိုင်းမှာရှိနေဥမာအဖြစ်အုတ်ချုပ်ရေးပေါ့နော်အုတ်ချုပ်ရေးတိုင်းမှာဆိုလို့ရှိရင်ကျမတို့ဒါအခုကတော့ဟိုအရင်ကနေစာရင်တော့တိုးတက်လာတာပေါ့နော်ရက်ကြီးရက်ကြီးအုတ်ချုပ်ရေးမှုပေါ့ဒါလည်းပြည်သူကနေမင်းနဲ့ရေးချယ်တဲ့အခါမှာအခုကတော့အရင်ကနေစာရင်တော့ဒါရအိမ်မင်းတွေနောက်ပြီးအုတ်ချုပ်ရေးမှုပေါ့နော်ဒီရက်ရက်ရွာနေနောက်ပြီးတော့ဒီဟိုရက်ွက်ပေါ့နော်အဲ့လိုအုတ်ချုပ်ရေးမှုရတော့များလာတယ်သို့တော်လည်းဒီရုပ်ရည်အုတ်ချုပ်ရေးမှုကတော့တော့ကျမတို့အားလုံးစုစုပေါင်းမှတယောက်ပဲရှိသေးတယ်ပေါ့နော်ကျမတို့ခုနောက်ဆုံးတည်ရတဲ့အမိသားကဒါဆိုလို့ရှိရင်တော့ဒါအမျိုးသမီးတွေဒီလုံနိုင်တော်နေတယ်သူတို့ဟိုနေရာမရဘူးဆိုတာတွေ့ရတယ်ဒါလည်းဆိုတော့ဒီ KNP နယ်မှာဆိုလို့ရှိရင်ကျမတို့ဟိုလေ့လာမှုတွေရဆိုလို့ရှိရင်ဒီလုံကရှိခဲ့တဲ့တော့ဒီအုတ်ချုပ်ရေးမှုတွေတော့ဒါအမျိုးသမီးအများစုဖြစ်တယ်။ဒါပေမဲ့ငင်းချင်းကြီးရပြီးတဲ့နောက်ပိုင်းမှာဆိုလို့ရှိရင်မျိုးသားတွေကပြန်လာတယ်။တော့ဒီရက်ရွာထဲမှာပြန်တဲ့အခြေစိုက်တဲ့အခါမှာဒီအုတ်ချုပ်ရေးမှုရသေးတယ်သူကပြန်ပြီးတော့ ဟိုယူရယ်ပေါ့နော်ယူပြီးတော့မျိုးသမီးတွေကတော့အရင်တော့ကပြည်သက်ခဖြစ်တဲ့အချိန်မှာသူတို့စိတ်နှာနိုင်တဲ့အနေထားကိုသူတို့ဖယ်ပေးရပြီးအမျိုးသားမျိုးပြန်ပြီးတော့ပြေးလိုက်ရတယ်ဆိုတာကိုလည်းတွေ့ရတယ်။နောက်ပြီးတော့ဒီအစိုးရဒီနာမည်ချစ်ချစ်ပေါ့နော်ဒီ private sector ပဲဖြစ်ဖြစ်ဆိုတော့သူတို့ကြည့်ရတဲ့အခါမှာမျိုးသမီးတွေကညာရုပ်အမျိုးသားချက်ကိုခေါင်းလုံးချက်ပိုပြီးတော့ထူးချွန်နေမှသာတော့အဲ့ဒါကိုတော့ဒီတတ်မှတ်ပြီးတော့အတိမတ်ပြုပြီးတော့မှသူတို့ပြန်ရတယ်ဆိုတာကိုတွေ့ရပါတယ
်။ Okay ကျေးဇူးပါ။ဆိုတော့ဟိုဟိုကျွန်တော်ဆရာမတော်တင်မျိုးနဲ့မေးချင်ပါတယ်ခင်ဗျာ။ကျွန်တော်တခြားမပေါ့ဒီဒီမိုကရေစီထွန်းကားပါတယ်ဆိုတော့အမေရိကန်လိုနိုင်ငံမျိုးမှာတော့မှဟိုမနေ့တနေ့ကမှပဲဒီပထမဆုံးအမျိုးသမီးတိုက်လို့မျိုးကသူ့ကိုထက်ရရှိကအာမချင်းနေရာရှိပါတယ်ဆိုပြီးနှစ်တည်ကျွန်တော်ကြီးကြားမှာထုတ်ပြောတာမျိုးရှိပါတယ်နောက်တစ်ခါဒီကျွန်တော်မီတူးလှုပ်ရှားမှုဆိုတာပြီးခဲ့တဲ့နှစ်တည်မှာပေါ်လာတော့ဒီနာမည်ကြီးရုပ်ရှင်သေဥဆောင်အမျိုးသမီးတွေတော့မှသူတို့စော်ကားခံတဲ့ကိစ္စမျိုးတွေထုတ်ပြောလာကြတဲ့မျိုးတွေရှိတယ်ဆိုတော့မြန်မာနိုင်ငံလူမျိုးပေါ်လေအစအစရရနောက်ကျနေရင်နောက်ဒီမိုကရေစီလည်းအပြည့်အဝမရှိသေးတဲ့တိုင်းပြည်လုံးမှာအမျိုးသမီးတွေအခြေအနေတိုးတက်ဖို့ဆိုတာဘလောက်တောင်အချိန်ယူရမယ်လို့မျှော်လင့်ထားလဲ
ဟုတ်ကဲ့ရှင်ဟိုပါပေါ့အမေရိကန်လိုနိုင်ငံမျိုးကဒါအများကတော့အာကြည့်လိုက်လို့ရှိရင်အရေးယာမှာဟိုမျိုးသားနဲ့မျိုးသမီးချားမှာမြင်ရတဲ့အခွင့်အရေးတွေရပြီလို့မြင်ကြတာပေါ့နော်ဒါပေမဲ့ကျမတို့ဒီအမျိုးသမီးအခွင့်အရေးလှုပ်ရှားမှုတွေလုပ်ကြတဲ့ကအမေရိကန်မှာလှုပ်ရှားတဲ့မျိုးသမီးတွေနဲ့လည်းချိတ်ဆက်ခဲ့တာရှိတယ်နောက်ပြီးတော့တချို့မျိုးသမီးနားလည်တဲ့မျိုးသားတွေနဲ့လည်းစကားပြောဖြစ်တဲ့အချိန်မှာမျိုးသမီးခွင့်အရေးလို့ပြောမယ်ဆိုလို့ရှိရင်သူတို့ကလည်းအတိုင်းအတာတစ်ခုဖြစ်တယ်ဆိုတဲ့ဟာမျိုးကိုပြောသွားတာပေါ့နော်နောက်တစ်ခုကတော့ပြောမယ်ဆိုလို့ရှိရင်အဲတကယ်ဟိုမျိုးသမီးခွင့်ရတယ်တော်တော်လေးကိုပြပြပွားပွားရတယ်နာမည်နဲ့ပတ်သက်တော့နာမည်နံပါတ်1ပေါ့နော်ခံယူလို့ရတဲ့နိုင်ငံမျိုးဖြစ်တဲ့နော်ဝေးတို့ဆွေဒင်တို့မှာတော့မှအမျိုးသမီးတွေကခုနလိုမျိုးပေါ့ဒီလိမ့်မဲ့ဆရာကြံထမ်းမှုတွေဒီလိုကိစ္စရမျိုးတွေကတော့ကြုံတွေ့နေရဆဲပဲပေါ့နော်ဒါကလည်းပြောမယ်ဆိုလို့ရှိရင်တော့ဟိုဘယ်လိုခေါ်မလဲပြွားတဲ့အခွင့်အရေးတစ်ခုကိုရရတယ်လို့နဲ့ဒါနိုင်ငံရေးအရဟိုဘာဘလို့ခေါ်မလဲသစားကွက်တစ်ခုထဲမှာကျွားတို့မျိုးသမီးတွေဝင်ရောက်လာတဲ့နေသားတစ်ခုလို့ကျွန်တော်တို့မြင်တာပေါ့နော်ဆိုတော့ကျွန်တော်မြန်မာနိုင်ငံမှာလည်းပြောမယ်မြန်မာနိုင်ငံတို့ပြောမယ်ဆိုရင်တော့အဲတိထားတာပေါ့အဆက်ဆက်ရရလောကကိုအဲပြေဝမှုမရှိနေသေးတဲ့အချိန်တွေမှာအမျိုးသမီးတွေနေလည်းကတော့ဒီလိုအချိန်လေးတွေကတော့ပုံမှုပြီးတော့မှကြုံတွေ့ရနိုင်တာပေါ့နော်ဒါအမှုပညာနယ်ပယ်မှာပဲပြောပေါ့ဒါမှမဟုတ်နိုင်ငံရေးနယ်ပယ်မှာပဲပြောကျမတို့ဒီအမျိုးသမီးအခွင့်အရေးလှုပ်ရှားတယ်နောက်ပြီးတော့မှလူထုအခွင့်အရေးလူထုအကျိုးအတွက်လုပ်လုပ်နေတဲ့ဒီ CSO ပေါ့ Civil Society Organization ရပ်ပတ်ဖွဲ့စည်းတဲ့ဂျာမန်မှာတကယ်ဥဆောင်တဲ့သူတွေကိုတိုင်တော်မှာအာပြောမယ်ဆိုလူခွေလို့တော့တချီချီနဲ့ပြောနေတဲ့သူကိုယ်တိုင်ကမှအမျိုးသမီးတွေကိုလိမ်မဆိုင်ရာချဖတ်မှုတွေကိုကျူးလွန်နေတာတွေရှိနေတယ်။ဒါလည်းပဲဒီကိစ္စကြတဖြည်းဖြည်းနဲ့ပေါ်ထုတ်လာနိုင်တဲ့အနေအထားတွေတော့ရှိနေပါပြီ။ဆိုတော့ဒါကလည်းတကယ်ပဲဟိုရဲစွမ်းတတိရှိတဲ့တကယ်ဟိုအချင်းတွေတခုကအန်တုရဲတဲ့အမျိုးသမီးတွေပေါ်ထွက်လာလို့လည်းဒီလိုမျိုးအနေအထားတွေရပါတယ်လို့ပြောလို့ရတာပေါ့နော်။ဆိုတော့မပြောတာပဲရှိတယ်။ဒါကြီးကမဖြစ်နေတာတော့မဟုတ်ဘူးပေါ့နော်။ဖြစ်ဟိုတကယ်ပြောတဲ့အနေအထားတခုပြောရတဲ့အနေအထားတခုပတ်ဝန်းကျင်တခုရှိလာပြီဆိုရင်အမျိုးသမီးတွေကတော့ထုတ်ဖို့ပြောလာမယ်ဒါပေမဲ့အဲ့လိုထုတ်ဖို့ပြောတဲ့အချိန်မှာတောင်းဝန်ကျင်ကရောမိသားစုကရောနောက်ပြီးတော့တခြားဒီလူမှုအကျိုးအတွက်လုပ်နေတဲ့အတိုင်းဝန်းကအကလည်းပဲဝန်ရံပေးဖို့လိုတယ်တစ်ခါကလည်းပဲနိုင်ငံတော်ကနေပြီးတော့မှတကယ်ကိုချမှတ်တာပြီးတဲ့ဒီတရားဥပဒေစိုးမိုးရေးကလည်းခက်ခဲမှန်မှန်နဲ့ဒီအမျိုးသမီးတွေအတွက်ရည်တည်ပေးဖို့တော့လိုတယ်ဒီလိုအခြေအနေမျိုးတစ်ခုမရှိနေဘူးဆိုရင်သိထားတဲ့ဒီအမျိုးသမီးတွေကဟိုပါပေါ့နော်အခုလိုမျိုးလင်းပန်းဆိုင်ရာကြံဖတ်မှုတွေမတိမ်မှုပေါ့နော်မတိမ်မှုကလည်းတစ်ဆင့်တက်ဖြတ်ခံရမှုတွေနော်နောက်ပြီးတော့မှလည်းပဲဒီကိုင်းအင်ဒရီထိခိုက်လို့တဲ့ကိစ္စတွေကနေရာတိုင်းမှာဆက်ပြီးတော့မှဖြစ်နေမှာခုလည်းကျမတို့နေ့တူပါကျမတို့တွေရဲ့တည်င်းတွေကိုကြည့်လိုက်မှဆိုရင်ဒီဟိုရက်ကွက်မှာမတိမ်ထိခိုက်လာရပြန်ပြီနောက်ရွာတရွာမှာအဲဒါမတိမ်ထိခိုက်ရပြန်ပြီပေါ့နော်ဒီလိုမတိမ်ထိခိုက်တဲ့ကိစ္စကျမတို့မြန်မာတနင်္ဂနွေလုံးအနှံ့ပြားမျိုးပါမကြပေါ့နော်ဒါရွာကနေမျိုးထိနေရာတိုင်းဖြစ်နေတယ်ဒါပေမဲ့အဲ့ဒီကိစ္စတွေကနံပါတ်အရေးအတွက်တော့တိုးလာပြီနဲ့ဘာဖြစ်လို့အဖြစ်ပေးရည်ရွယ်မှုတွေတရားမျှတမှုတွေရအောင်ကျမတို့မဖော်ဆောင်နိုင်တယ်လေဆိုတာကတကယ်ကိုဘယ်လိုခေါ်မလဲစိန်ခေါ်မှုကြီးတဲ့မိကုံတစ်ခုလို့ကျမတို့ပြောလို့ရတယ်ဆိုတော့ဒီလိုကိစ္စရမျိုးကမှဒီမိုကရေစီတစ်ချင်းချင်းနဲ့ဟိုပါပေါ်ဆောင်တဲ့နေရာမှာအမျိုးသမီးတွေရဲ့အခွင့်အရေးအမျိုးသမီးတွေရဲ့လုံခြုံရေးနောက်ပြီးတော့မှအားနည်းတဲ့သူတွေပေါ့နော်နောက်ပြီးတော့မှဒေသချင်းခံထားရတဲ့အခွင့်အရေးဒီလိုအခွင့်အရေးကိုကျမတို့ကထည့်သွင်းစဉ်းစားဖို့လိုတယ်ကျမကြည့်တာနိုင်ငံတော်တော်များများမှအဲ့ဒီမျိုးကိုတိတက်ဟိုပါပေါ့ချက်သွင်းစဉ်းစားကြမလို့ဘူးဆိုတဲ့စဉ်းစားချက်တွေကြောင့်မို့လို့လည်းပဲအမျိုးသမီးတွေကလူမသိသူမသိနဲ့ခုနလိုမျိုးခွဲခြားဆက်ဆံမှုတွေအကြမ်းဖက်မှုတွေဆက်ခံရတာအမေရိကန်လည်းအဲ့ဒီတိုင်းလည်းအမေရိကန်ဆိုစီတော့ကျမတို့ပြောတဲ့အမျိုးသမီးတွေကိုအကြမ်းဖက်မှုရပ်တန့်ဖို့အတွက်စာချုပ်ကို UN ကနေပြီးတော့မှစစ်ပေါင်းများစွာစူးစမ်းတဲ့အမျိုးသမီးတွေစူးစမ်းရုပ်လုပ်ခဲ့တယ်အဲ့ဒီစာချုပ်ကိုအမေရိကန်ကဆိုင်မထိုးခဲ့ဘူး ဘာလို့လဲဆိုတော့သူတို့မှာဒါကြီးကထိုးကြမလို့စဉ်းစားချက်အဲ့လိုမျိုးစဉ်းစားချက်ရှိတယ်ဆိုကြတဲ့ကတော့ဒီအမျိုးသမီးတွေအတွက်ကသိချတယ်ဒီလိုမျိုးအချက်ဖက်ခံရမှုနဲ့နောက်ကွယ်ရသူတို့ရဲ့ပြဿနာတွေအထက်ခဲတွေကတော့အများအားဖြင့်ခမှုကြည့်ကြည့်မှဆက်ရှိမှာပေါ့နော်ဒါမှမဟုတ်ကျမတို့နိုင်ငံကတော့တခုပြောလို့ရတာကတော့ခုနလိုစာချုပ်တွေတော့ဆိုင်ထိုးလိုက်တယ်ဒါမှမဟုတ်စာချုပ်တွေဆိုင်ထိုးလိုက်တာဒီဆန်ပြတဲ့ဘောဘောမျိုးပို့ဖြစ်နေပြီးတော့မှခွဲခြားဆက်ဆံမှုမရှိပါဘူးဆိုတော့ပြချင်တာနဲ့ပဲနိုင်ငံတကာမှာဒီလိုစာချုပ်တွေလိုက်ထိုးနေကြလို့ပုံစံမျိုးဒီမှာတော့ခံစားရတာပေါ့နော
်လက်မလက်မတော့ပြီးတော့အကောင့်ထဲပုံမှန်လည်းပြည့်အောင်ပါဘူ
းဟုတ်တယ်အကောင့်ထဲမပေါ်ဘူးတကယ်ဆိုလို့ရှိရင်အစိုးရတိုင်းကဒီစာချုပ်ကိုလက်မထိုးပြီးဆိုရင်တာဝန်ယူမှုတာဝန်ခံမှုနဲ့တကွလိုက်ပါပြီးတော့မှအကောင့်ထဲပေါ်ရမယ်ပြည်သူပြည်သားတွေအကုန်လုံးဒီစာချုပ်ပါအချက်လက်တွေကိုနားလည်အောင်လဲကျူးကားနဲ့ရက်တက်ဖွဲ့စည်းတယ်နဲ့ပူပေါင်းဆောင်ရွက်မှုတွေလုပ်ရမယ်ဒီလိုကိစ္စရမျိုးကခုနပြောတဲ့ဒီမှာမမေစပဲဖြူတို့မျိုးကြံကြံလို့ဖွဲ့စည်းတယ်ဝန်လို့ဖွဲ့စည်းတယ်ကျမတို့တပြည်တည်းဒီလိုဖွဲ့စည်းတယ်ဒါတွေအများကြီးလိုက်ကျူးစားခဲ့တယ်မယ်လက်ရှိအစိုးရချိန်နေချိန်မှာကျမတို့ဒါအကောင်ကြီးမပေါ်နိုင်နေသေးဘူးပေါ့နော်ဒါကတော့ဝန်နေစရာလို့ပြောလို့ရပါတယ်တကယ်ဆိုရင်ဒီမိုကရေစီဆိုတဲ့အာစံနှုန်းထဲမှာလူတူတယောက်ချင်းစီတိုင်းရဲ့အခွင့်အရေးကိုအပြည့်ဝကာကွယ်ပေးရမယ်ဆိုတာပါရမယ်အဲ့ဒါကိုလည်းအမှတ်ခံပေးရမှာပေါ့နော်ဒါတော့အဲ့လိုအနေထားမျိုးရဖို့အတွက်ကတော့နိုင်ငံရေးသမားတူချင်းစီမှာကအမျိုးသမီးရေးကိစ္စဒီနိုင်ငံရေးကိစ္စဖြစ်တဲ့အရေးကြီးတဲ့ဆိုတာမျိုးကိုထည့်သွင်းစဉ်းစားလို့တဲ့စိတ်ဆန္ဒနိုင်ငံရေး political will ပေါ့နော်နိုင်ငံရေးဆန္ဒရှိဖို့လိုအပ်တယ်ဆိုတော့ကျွန်မအနေနဲ့ထောက်ပြချင်ပါတော့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီစနေဝက်တက်ကို email တွေပို့ထားတဲ့စာတချို့လည်းရှိနေပါသေးတယ်ဒီဖေးကအရင်ဆုံးကျွန်တော် American ပြည်တော်စုကမောင်တသနာရဲ့ပေးစာကိုဖော်ပြချင်ပါတယ်ကိုရင်နိုင်ဖတ်ပြပေးပါဦးခင
်ဗျဒရုန်းနိုင်ငံမှာအင်္ဂလိပ်ကြမ်းဖက်မှုလိမ်မိုင်းဆိုင်ရာစော်ကားမှုတွေဟာဘလောက်တောင်ဆိုးဝါးလာနေသလဲဆိုရင်ဘေးကလည်းမယုံရအဖိုးကလည်းမယုံရဦးလေးနဲ့အကူကလည်းမယုံကြည်ရတော့အောင်တိုးပါလာနေပါတယ်သောသောပြစ်မှုကျူးလွန်ခဲ့ကြတဲ့တရားခံတွေကိုထိထိရောက်ရောက်အေးအေးယူအပြစ်ပေးတာမျိုးတွေတော့မတွေ့ရသေးပါဘူးအထူးသဖြင့်ကျေးလက်ဒေသတွေနဲ့စင်းသားတွေအများစုနေထိုင်ကြတဲ့ပတ်ဝန်းကျင်တွေမှာဆိုအိမ်တွေကြမ်းဖက်မှုတွေပုံများပါတယ်ဒီဒေသပတ်ဝန်းကျင်တွေမှာလူသမီးတွေဟာယောက်ျားသားတွေနဲ့တန်းတူအလုပ်လုပ်ကြတဲ့အပြင်အိမ်တွေရဲ့ကိစ္စတွေအားလုံးကိုပါရတဲ့ဝင်ငွေလေးတွေနဲ့ဖြည့်ဆင်းပေးကြရပါတယ်လူသမီးအတော်များများဟာလောင်းလားမှုမရှိတဲ့အကြောင်းတွေကိုညှိတွားမိရင်ရိုက်နှက်ခံကြရပါတယ်အင်းနဲ့ကြံဖတ်မှုတွေနဲ့အတူမျိုးသားရေးတော်လှန်ရေးကျွေးကြော်တဲ့နေနဲ့လက်နက်ကိုင်ဖွဲ့စည်းတွေရဲ့အမျိုးသမီးတွေပေါ်လိမ်မိုင်းဆိုင်ရာစော်ကားမှုတွေပိုလို့ဆိုးရတယ်လို့ယူဆမိပါတယ်။ထင်ရှားဆုံးအမှုကတော့ယနေ့ထိတရားခဏ်မဖော်ထုတ်နိုင်သေးတဲ့အထင်ကျောင်းဆရာမလေးနဲ့ရောက်ရဲရဲဆက်ဆက်တပ်ဖြတ်ခံရတဲ့အမှုပါပဲ။အဆိုးဆုံးကတော့ကျွန်တော်တို့နိုင်ငံမှာကဏ္ဍပေါင်းစုံမှာအရေးချင်းပြည့်မီတဲ့အမျိုးသမီးတွေရှိကြပေမဲ့နှိမ့်ချဆက်ဆက်တဲ့ဒလီဟောင်းတွေအယူဆဟောင်းတွေနဲ့ထိတ်ချုပ်ထားခြင်းပါပဲ။ယောက်ျားလေးဟာမိမတွေထက်မြင့်မြတ်တယ်ဘုံတကူကြည့်တဲ့အစားသဖြင့်အုတ်ချုံရေးပိုင်းကစလို့ကိုယ်ပွယ်မှုပိုင်းအထိလူသမီးတွေပေါ်နှိမ့်ချဆက်ဆံနေခြင်းကြောင့်လူသမီးတို့ရဲ့စွမ်းဆောင်ရည်ပိုင်းပြင်းပြနေရခြင်းဖြစ်နေတယ်လို့ယူဆမိပါတယ်မိမတွေထက်ရင်ပြည်ပြတ်တယ်ဆိုတဲ့အခါဘလောက်မှန်မှန်တော့မသိပါဘူးနှစ်ပေါင်း60ကျော်တကူရှင်နေအုတ်ချုံခဲ့ကြလို့ပြိုရန်လဲနေတဲ့အင်အိုဟောင်းကြီးကိုအမေစုလို့လူသမီးတယောက်ရဲ့ဥဆောင်နိုင်တဲ့စွမ်းရည်တွေနဲ့လုံးဝပြိုလဲမသွားအောင်ခက်ခက်ခဲခဲပြုပြင်ပါတီတီစောင့်နေရတဲ့ပုံကိုကြည့်ကြအဖြစ်ပြီးရွာတွေဘသူတွေကြောင့်ပျက်စီးသွားရသလဲဆိုတာမှန်းဆနိုင်ပါလေအကယ်၍အုတ်ချွေးအာနာသာအစိုးရလက်ထက်အပြေးဝရှိနေခဲ့ရင်အမျိုးသမီးတွေရဲ့အခွင့်အရေးတွေဒီထက်ပိုမိုကောင်းမွန်တိုးတက်လာနိုင်ပြီးလုံခြုံမှုလည်းပိုရှိလာနိုင်တယ်လို့ယူဆမိပါတယ်ဗျာ
ဟုတ်ကဲ့ဒါတော့အမေရိကန်ပြည်သူကမောင်တသနာပြေးစာပါနောက်ထပ်ကျွန်တော်တို့ဒီ Facebook ကနေကျွန်တော်တို့တိုင်းရိုက်မှတ်ချက်ပေးနေတာတချို့လည်းဖော်ပြကြပါတယ်သူကတော့ကုတူဆိုတဲ့အကောင့်ပါရှင်မှာသူကကျွန်တော်အမေလည်းအမျိုးသမီးဖြစ်လို့အမျိုးသမီးတိုင်းကိုမိခင်နဲ့မိခင်တောင်းလောင်းနေလို့ခံယူပါတယ်လေးစားပါတယ်ချစ်နေလို့ပါတယ်ကျွန်တော်နဲ့ကျွန်တော်မိမချားမှလည်းဘယ်သူမှမတားပါဘူးတဲ့အခွင့်အရေးမယူပါဘူးအတူတူကရုံးကန်ရင်းသားသမီးတွေကိုပြည့်စုံချွေးမွေးနေပါတယ်နိုင်ငံရေးမှာရောစီးပွားရေးမှာပါတန်းတူခွင့်ရေးပေးစီလို့ချောင်းမှာခင်ဗျားဆိုပြီးရေးပါတယ်သူတို့သဘောထားရှိနိုင်မယ်ဆိုရင်တော့ဒါအများကြီးကောင်းမဲ့ကိစ္စပါဆိုတော့စောစောကဒီမောင်သဒနာရဲ့ဆာမတော်ဒီအမျိုးသမီးလူချင်းမှုကင်းမြင့်နေတဲ့အပိုင်းကိုထောက်ပြထားရှိရောဒါနဲ့ပတ်သက်လို့လည်းကျွန်တော်မတ်မီစဗီယိုဆွေးနွေးစီမှာဒီအမျိုးသမီးတွေပေါ်အနိုင်ကျင့်မှုတွေဆိုတာဒီတိုက်ပွဲတွေဖြစ်နေလို့တရားဥပဒေစိုးမိုးမှုမရှိတဲ့နေရာတွေမှာလည်းမဟုတ်ပါဘူးကျွန်တော်မျိုးပြဒေသတွေမှာလည်းဖြစ်နေရတယ်ကျွန်တော်တို့ဒီနေ့မှာမကြာခဏကြားနေရပါတယ်ဆိုတော့ဒါကြီးအဓိကဘာကြောင့်ဖြစ်နေရတာလဲနိုင်ငံရေးလားလူမှုရေးတက်သနာလားဥပဒေစိုးမိုးမှုတွေအားနည်းတာလားဒါမှမဟုတ်ဖွံ့ဖြိုးမှုနှိမ့်ချတာလားဘာတွေအဓိကခြေခံနေလဲမတ်မီစဗီယို
ဟုတ်ကဲ့ပါအမျိုးသမီးတွေလုံခြုံမှုမရှိတာနဲ့အကျန်းဖက်ခံရတာကတော့အခုကအခုပြောသွားတဲ့အချက်ကြီးအားလုံးပါပဲအဓိကကဘာလဲဆိုရင်အဲဒီနိုင်ငံရေးနဲ့ဘယ်လိုသက်ဆိုင်လဲလို့ပြောရမယ်ဆိုရင်တော့ ဟိုဆုံးဖြတ်ချက်ချနိုင်တဲ့နေရာတွေဥပဒေပြုနိုင်တဲ့နေရာတွေနဲ့အမျိုးသမီးတွေအတွက်တကယ်တော့လိုအပ်တဲ့ဝန်ဆောင်မှုတွေကိုပေးနိုင်တဲ့နေရာတွေမှာအမျိုးသမီးတွေပါဝင်ဆုံးဖြတ်ခွင့်မရတာပေါ့နော်ဆွေးနွေးခွင့်မရတာတွေဟာဒီအမျိုးသမီးတွေအတွက်လုံခြုံတဲ့ပတ်ဝန်းကျင်ဒီအမျိုးသမီးတွေအတွက်ဟိုလုံခြုံတဲ့လမ်းမြို့ရွာပေါ့နော်အဲ့ဒါတွေကိုဖြစ်စေနိုင်တဲ့အဥပဒေတွေမူဝါဒတွေဝန်ဆောင်မှုတွေကိုမျိုးသမီးတွေကိုယ်တိုင်ကပါဝင်ဆုံးဖြတ်ခွင့်မရတဲ့အခါမှာအဲ့လိုလိုအပ်ချက်တွေကပုံပြီးတော့ကြီးမားလာတယ်လို့ကျွန်တော်တို့ကပြောလို့ရတယ်ပေါ့နော်။နောက်တစ်ချက်ကတော့ပြဿနာကိုပြဿနာလို့ဟိုခွင့်ဟောက်ဝန်ခံနေဆိုရင်ကျွန်တော်တို့ကအဲ့ပြဿနာကိုဖြေလည်အောင်ဖြေရှင်းရတာလိုပါတယ်။ဒါပေမဲ့ကျွန်တော်တို့လူမှုတိုင်းပိုင်းမှာဘလို့ဖြစ်နေရလဲဆိုရင်ဆက်စရာကိုတော့ဆက်ရမယ်လို့မမြင်နဲ့နဲ့မဆက်ရမယ့်ကိစ္စကိုရှက်နေတဲ့ပြဿနာပါ။အဲ့တော့ဒီလိုမျိုးသမီးတွေပေါ့အကျန်းဖက်တယ်လို့အိမ်လေးကျန်းဖက်မှုလို့ပဒိန်းကျင်တယ်ဆိုတော့စကလုံးကိုတော့မှဟိုရင်းရင်းကျေးကျေးနဲ့သူတို့ကသားများတွေ့ကျင်တယ်လို့သုံးလုံးစီကျင်ကြပြည့်ရပေါ့နော်ပြောမယ်ဆိုရင်ဟိုပဒိန်းမှုကပဒိန်းမှုပါပဲဖြစ်မှုပါအဲ့တော့အဲ့လိုမျိုးအမှန်ကိုအမှန်တိုင်းလက်ခံပြီးတော့တကယ်တမ်းမှာရှက်ရမယ့်ဟာဒီလိုဟိုပို့ချက်ဒီအမျိုးသမီးတွေကိုအနိုင်ကျင့်တဲ့ပဒိန်းကျင့်တဲ့အပြုမှုကိုဒါရှက်ရမှာဖြစ်တယ်ပေါ့အဲ့တော့လူမှုအတိုင်းပိုင်းတစ်ခုလုံးကလည်းပြောရမယ်ဆိုရင်ပြစ်မှုကျူးလွန်တဲ့သူတစ်ခါကျူးလွန်ခံရတဲ့သူကိုပဲဟိုရှက်ရမယ်ဒီလိုကိစ္စတွေကိုမပြောရဘူးလို့နှုတ်ပိတ်စေပါတယ်အဲ့လိုအချက်ကြီးတောင်ကျွန်တော်တို့တွေကအဲဒီကျူးလွန်တဲ့သူတွေကလည်းပို့ပို့ပြီးတော့တို့ကအပြစ်မြင်လာတယ်ဘာဖြစ်လို့လဲဆိုတော့တို့ကတို့ကျူးလွန်တဲ့ပြစ်မှုတွေအတွက်တစ်ခါမှတို့ကဟိုအပြစ်ကိုမခံရဘူးလေတို့ကလည်းလူမှုအတိုင်းပိုင်းကသိကြီးဟိုဒီဟာတွေကိုဟုတ်တာဟာရှက်စရာကောင်းတယ်လို့ကဲရဲ့စစ်ပြေရှင်းချတာကလည်းဒီနေ့ကြည့်ရတော့နည်းနေသေးတယ်ပေါ့နော်အဲ့တော့လူမှုကမ်းဝဲကြောင့်လည်းဖြစ်ပါတယ်ပြီးတော့ဒီလိုပြဿနာတွေကိုဟိုဒီလိုအကျန်းဖက်မှုတွေမကျေးမှုတွေတစ်နေ့တစ်ခါများပြားလာတယ်ဆိုတာကိုလူတွေသိမှာစည်ရင်းစရာတွေအမြင်ရပေါ့နော်ဖော်ပြမှာကိုရှက်ရွံ့နေတာကအဲ့ဒါတွေကမှားယွင်းနေတဲ့အယူအဆတွေဖြစ်တယ်လို့ကျွန်တော်ကတော့ပြောချင်တယ်ပေါ့နော်အဲ့တော့တကယ်တမ်းမှာမျိုးစီးတွေမျိုးသမီးတွေကိုအစမ်းထမှုတွေအကြိမ်မှုတွေရှော့ချတယ်ဆိုရင်ဒီပြဿနာဖြစ်ရတဲ့အရင်းခံအကြောင်းရင်းကိုကျွန်တော်ကရှာရမှာဖြစ်ပါတယ်။ဘာကြောင့်မတည်သမားတွေဟာဒီလိုမတည်မှုတွေကိုထပ်ခါထပ်ခါကျူးလွန်နိုင်တယ်လို့ပြောရမယ်ဆိုရင်သူတို့ကိုကျူးလွန်နိုင်တဲ့အခွင့်အရေးတွေကိုကျွန်တော်တို့လူမှုအတိုင်းပိုင်းကထပ်ခါထပ်ခါပြီးထားတဲ့အကြောင်းဖြစ်ပါတယ်။အဲ့တော့သူတို့အဲ့လိုထပ်ပြီးမကျူးလွန်နိုင်အောင်ကျွန်တော်ကနည်းလမ်းရှာရပါမယ်။အဲ့ဒီသူတို့ကျူးလွန်သူတို့ကိုကျူးလွန်စေတဲ့အကြောင်းတရားတွေကိုဖော်ထုတ်ပြီးတော့ဒီလိုဒိန်းသမားတွေရဲ့စိတ်ပေါ့နော်အဲ့ဒါကိုငားလေဖို့အတွက်ကျွန်တော်ကစိတ်ပြဿနာတွေကိုဖြေဖို့လိုပါတယ်လို့အခုကတော့ကြောမယ်ဆိုရင်ကိန်းဂဏအချက်လက်တွေအားဖြင့်ဆိုရင်လည်းကျွန်တော်တို့ကပြစ်မှုကျူးလွန်မှုဘယ်လောက်ရှိတယ်ဆိုတာတော့ပဲသိရပြီးတော့တကယ်တမ်းမှာဘာကြောင့်ဒီပြစ်မှုတွေကိုဖြစ်ပွားရတာလဲဒီလိုပြစ်မှုတွေကိုမဖြစ်အောင်ဘယ်လိုကာကွယ်ရမလဲဆိုတဲ့အပိုင်းကိုသိအောင်နားလည်အောင်စိတ်ပြဿနာတွေစာပေဖော်ထုတ်ထားမှုတွေဟာအရင်ကအားနည်းပါတယ်အဲ့တော့တစ်ဖက်မှာဒါကိုရှက်စရာလို့မမြင်နဲ့ဒါဟာကျွန်တော်တို့လူအဖွဲ့အစည်းအကအသက်ကြီးမားတဲ့ပြဿနာတရဖြစ်တယ်ဆိုတာကိုမှန်မှန်ကန်ကန်နဲ့သုံးသပ်ပြီးလက်ခံပြီးတော့အဲ့ပြဿနာကိုဖြေရှင်းနိုင်ဖို့နည်းလမ်းကိုအတူတူအဖြေရှာကြဖို့အတွက်ဖြစ်ပါတယ်။အဲ့တော့နောက်ဆုံးပြန်သွားရမယ်ဆိုရင်တော့အမျိုးသမီးတွေကိုသုံးသပ်ချက်နိုင်တဲ့နေရာတွေမှာဥပဒေပြေးချနိုင်တဲ့နေရာတွေမှာအဲသူတို့ကိုယ်တိုင်ပါဝင်ခွင့်ပေးဖို့လေနောက်ဆုံးတော့ပြန်ရောက်လာပါလေ။ဒါကြောင့်လေဆိုတော့အမျိုးသမီးတွေကိုယ်တိုင်မပါဘဲနဲ့သူတို့ကိုကာကွယ်ပေးနိုင်တဲ့ဥပဒေတွေမူဝါဒတွေဝန်ဆောင်မှုတွေကိုတိတိကျကျဖြေရအောင်မရှင်းနိုင်လို့ပါပဲရှင့်။
โอเคကျွန်တော်ဆိုတော့ဒါနဲ့ဆက်ဆက်ပြီးတော့ဒေါ်စုစနာလလဆိုးလည်းမင်းကျင်ပါတယ်ခင်ဗျာဟိုကျမ်းမဒီလွတ်တော်ကိုယ်စားတူလည်းဖြစ်တယ်ဆိုတော့လွတ်တော်မှာဒီလိုဥပဒေကြီးအပိုင်းကလည်းဖြစ်ဖြစ်ပေါ့လေအမျိုးသမီးခွန်လန်းတိုးတက်ဖို့အတွက်လုံနိုင်တာလုံချာရှိရတယ်ဘာများရှိမလဲကျမ်းမ
โอเคကျမတို့ဒီဟိုဥပဒေတည်ရပေါ့နော်အမျိုးသမီးများပေါ့ကျန်းထမှုမှကာကွယ်ရေးဥပဒေဆိုတာကိုကျမတို့အစပြောနေတာတော့ကြာပြီပေါ့နော်အဲ့ဒါပြောရမယ်ဆိုတော့ငါနေကျမတို့ကျမတို့တော့ကိုယ်ကမဖြစ်ခင်ကအစပြောနေတာအခုလွတ်တော်မှာလည်းဒီဥပဒေကမရောက်ရှိလာသေးဘူးပေါ့နော်အဲ့ဒါကြောင့်ပြီးခဲ့တဲ့2018 November မှာကျမကိုယ်တိုင်လည်းဒါလွတ်တော်မှာနေနေခဲ့တာဖြစ်ပါတယ်ဘယ်တော့ဒီလူမျိုးတွေပေါ်ကိုအကျန့်ထမှုတွေနေတိုင်းဆိုင်အမျက်ထမှုတွေကများပြားလာတဲ့အတွက်ကြောင့်ကျမတို့ဥပဒေနဲ့ကာကွယ်ဖို့လိုတယ်အဲ့ကြောင့်ဒီဥပဒေကဘယ်တော့မှတော့ဒီမျိုးကိုဆွေးနွေးဖို့ရောက်ပါလေဆိုတာအဲ့ဒါကိုတော့ဒါလူကယ်တယ်သူဝင်ကြီးရနေလာတော့ဖြေထားတာကတော့2019ပေါ့နော်2019ထဲမှာတော့ဒါတော့ဥပဒေကျမ်းကလွတ်တော်ထဲမှာရောက်ပြီးတော့အတည်ပြုဖို့ ပေါ့နော်ကျမတို့ကဆက်ပြီးဆွေးနွေးရမှာဖြစ်ပါတယ
်။
ဒါကိုလည်းကျမတို့မြေတော်ပိုင်းနေနဲ့စောင့်ကြည့်နေပါတယ်။ဒီလိုမှဟိုဒီ2019သူ့ဥစ္စာပေါ့နော်ဒါတော့ဘုရားကတိကူဖြစ်သွားတာပေါ့နော်ကတိကူအတိုင်းမဖြစ်လို့ရှိရင်ကျမတို့ကဆက်လက်ပြီးတော့မျိုးကိုမျိုးလို့ရပါတယ်ကျမတို့အဲ့ဒါကိုဆောင်ကြည့်နေပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဟိုဒေါက်တာတင်ညိုကိုလည်းမေးချင်ပါတယ်ကျွန်တော်ဒီဆွေးနွေးကအတွက်အချိန်1မိနစ်ကျော်လောက်တော့ကြာပါသေးတယ်ဆိုတော့ကျွန်တော်အခုပြောနေတာကတော့ဒီအစိုးရတာဝန်ရှိသူတွေဘိုင်းဒီဥပဒေဘိုင်းငါတို့လုပ်ဖို့တိုင်မို့တင်တဲ့ကိစ္စတွေကိုကျွန်တော်အဓိကပြောနေရတယ်ရှိပါတယ်ဒါပေမဲ့ဒီချိန်နှစ်မှာပဲပေါ့လေဒီအမျိုးသမီးတွေခွင့်ရေးတိုးတက်ဖို့အမျိုးသမီးတွေကိုယ်တိုင်ကပဲဖြစ်ဖြစ်လူမှုအတိုင်းဝိုင်းကပဲဖြစ်ဖြစ်လုံတင်တာတွေလုံနေတာတွေရောဘာများရှိမလဲမှတ်တင်နေမျို
းဟုတ်ကဲ့ပါလေကျမတို့ဒီအမျိုးသမီးအဖွဲ့တွေနေကတော့ဒီလိုမျိုးပေါ့နော်ဟိုပါဒီဒီရက်ရွာအစင်းကနေပြီးတော့မှတကယ်မြို့နယ်တွေကြီးပေါ့လေအဓိကတော့ကျမတို့ပညာရေးအနေနဲ့လိုက်လုံးနေရှေဟောပြောပွဲလိုက်လုံးတာကကြတော့ဒီလိုမျိုးအခွင့်အရေးတွေရရှိဖို့ပြီးတော့မှသူ့ပြောက်ချင်းစီကအကာအကွယ်တွေရဖို့ဆိုတာကအဲ့ဒီပြောက်ချင်းစီရဲ့အာထုံးမှုတွေပြီးတော့သူတွေကလည်းစူးစမ်းမှုတွေလည်းလိုအပ်သက်ဆိုင်တယ်ဆိုတဲ့ဟာမျိုးကိုသွားတာပေါ့နော်အထူးသဖြင့်တော့ကိုတူပြောက်မှာဘာခွင့်ရှိလဲပြီးတော့နိုင်ငံသားဖြစ်တဲ့အတွက်ကြောင့်မလို့မြန်မာနိုင်ငံမှာမြန်မာနိုင်ငံသားဖြစ်တဲ့အတွက်ကြောင့်မလို့ဒါတွေအစိုးရကတောက်ဆူပိုက်ခွင့်ရှိလဲနောက်သက်ဆိုင်ရာဒီဥပဒေဘက်တော်သားတွေအပါဝင်ပေါ့နော်သူတို့တွေကဘာလို့တွေးသိတယ်လဲဆိုတဲ့ဟာကိုသိရှိအောင်ဒီပြည်သူလူထုတွေကိုလည်းအပြုပေါ့နော်ကျမတို့တွေကဒီလိုမျိုးအခြေအနေတွေသိအောင်ဝိုင်းလုပ်ကြရတာရှိတယ်ပြီးရင်အဲ့လိုမျိုးလုပ်တဲ့နေရာမှာလည်းခုနလိုရဲတွေဥပဒေဘက်တော်သားတွေပေါ့နော်ရှင်းနေတဲ့အပါဝင်သူတို့တွေနဲ့ပြည်သူလူထုတွေနဲ့ကြားမှာပုံမှန်ပြီးတော့မှထိစပ်မှုရှိအောင်ဒါမျိုးတွေလည်းကျမတို့လိုက်ပြီးလုပ်ပေးတယ်ဟောပြောပွဲတိုင်းမှာကျမတို့ရဲတွေခေါ်သွားတာရှိတယ်ပြီးရှင်းနေတွေခေါ်သွားတာရှိတယ်ပြီးရက်ပေါင်းချုပ်ရမှုတွေခေါ်တယ်ဘာလို့လဲဆိုတော့ဒီလိုရည်ရွယ်ချက်တွေပါလို့ရှိရင်ဒီလိုမျို
းကျေးဇူးပါကျွန်တော်ရ
ည်ရွယ်ချက်တောက်ကြတာဒ
ီလိုမျိုးတွေလည
်းချစ်ဆက်မှုရှိတယ်
ဆိုတော့နော
က်ပိုင်းမှာတို့ခွင့်ရတို့တောင်းဖို့တက်လာမယ်ပေါ့နော်ဒီလိုမျိုးတွေကျွန်တော်လည်းလုပ်နေတာပါဆ
င်းရဲဆောဆင်းရဲမျိုးတော့ဒီနာလာလာဆိုဒေါ်မေးစရဲယူမှတ်ချက်ရေးသားပြဖို့တွေနဲ့သတ်သတ်ရှင်အားလုံးလည်းဆုချီးပေးကြပါမယ်ခင်ဗျာ